အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကနေအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွှဲလို့အမေရိကန်ပြည်အောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီ။ Washington Center Day စနေရဲကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်အောင်စုအစိုးရလုပ်ငန်းရဲ့လေးပုံတပုံပမာဏအတွက်လက်ကျန်ရမုံတွေကုံဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်ရီတွေရဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်တွေအထက်ခဲဖြစ်စီပြီးတော့အဲ့ဒီတွေတွေကတဝက်ကျော်ဟာလာစားမရပဲအလုတ်ဆက်လုပ်နေကြရပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တစ်ဆောင်နယ်စပ်တိုင်းကာယံဖို့အတွက်တောင်းခံထားတဲ့ကုန်ကြမဲ့ငွေဒေါ်လာ၅ဘီလီယံပါဝင်တဲ့အစိုးရအသုံးစင်းကိုအမေရိကန်ထက်နဲ့အောက်လွှတ်တော်မှတောက်ကြောင်နေတဲ့ကောင်းရန်အထိအတီးပြီးချမှတ်မပေးနိုင်ခဲ့ပါဘူး။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်ချက်ချူမာနဲ့ဇန်နဝါရီလမှာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ပြီးတော့တာဝန်ယူမဲ့ဒီမိုကရက်အထက်လွှတ်တော်မတ်နန်စီပလိုစီတို့ရဲ့ဒီကနေ့ထုတ်ပြန်တဲ့ပြည်ရဲ့ကြီးညာချက်မှာအစိုးရရဲ့လုပ်ငန်းဆောင်တာတွေဆက်ပြီးတော့လက်ပတ်နိုင်ဖို့ရီပက်ဘလစ်ကန်တွေကိုဒီမိုကရက်တွေဘက်ကအသွင်းစိုးနဲ့ပတ်သက်တဲ့အဆိုပြုချက်အချို့ကိုကန့်လန့်ခဲ့ကြောင်းဖော်ပြထားပါတယ်အဲ့ဒီမှာထက်လွတ်တော်ကနေတခဲနဲ့အတီးပြပေးခဲ့တဲ့အသုံးစရိတ်တခုလဲပါဝင်ပြီးတော့အဲ့ဒီအသုံးစရိတ်ထက်မှာအလုတ်တိတ်မဖြစ်သလိုအကုန်ကြလဲများတဲ့နေဆက်တိုင်းကာယံဖို့အသုံးစရိတ်မပါဝင်မိမယ်နေဆက်လုံလုံကြီးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေအတွက်အသုံးစရိတ်ပါဝင်ပါတယ်တောက်ကြနေမှာပဲဒီထရမ်ကအစိုးရရန်ရီယာတွေကိုရက်ဆိုင်ပြစ်မှာဖြစ်ပြီးတော့တခြားနည်းလမ်းမရှိဘူးလို့လည်းပြောဆိုထားပါတယ်2016သမ္မတရွေးကောက်ပွဲမတန်ခင်မဲဆွယ်စည်းရုံးပွဲတွေအတွင်းအမေရိကန်မက္ကဆီကိုနယ်စပ်တစ်ဆောက်တတိုင်းကာယာမှာဖြစ်ပြီးတော့ဒီတတိုင်းအတွက်ကုန်ကြမ်းတွေကိုမက္ကဆီကိုကပေးလိုက်မယ်ဆိုပြီးတော့ထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုစီရင်ခဲ့ထားတာပါခင်ဗျာ